ဟုတ်ကဲ့ကျွန်တော်တို့ RFA တနင်္ဂနွေစကပိုင်းကိုအခုစတင်ပါတော့မယ်ခင်ဗျာဒီအပတ်အတွက်ကျွန်တော်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်များကတော့ပထမတဦးကတော့ဟန်တာဝရီဦးဝင်းတင်ပါဆရာကျမ်းမာရလားခင်ဗျာ
ကျမ်းမာပါတယ်ဗျာဟုတ်ပြီကျေးဇူးပါပဲ
ဟုတ်ကဲ့နောက်တဦးကတော့ဒေါအောင်စန်းစုကြည်အမှုမှာတဦးသီးတော်တက်တဲ့အဖြစ်ထွက်ဆိုခဲ့တဲ့လဗုဒ္ဓမျိုးကရှင်နေဦးကြည်ဝင်းပါဦးကြည်ဝင်းရကျမ်းမာရလားခင်ဗျာ
ဟုတ်ကဲ့ကျမ်းမာပါတယ်ခင်ဗျာ
နောက်တဦးကတော့ကျွန်တော်ရေနံချောင်းက NLD အဖွဲ့ရဲ့ခေါင်းဆောင်တဦးဖြစ်တဲ့ဒေါခင်စောထေးပါပဲဒေါခင်စောထေးရေကျွန်တော်အတန်ကောင်းကြားရလားခင်ဗျာ
ကြားပါတယ်ရှင်းကြားပါတ
ယ်ဟုတ်ကဲ့နောက်တူကတော့ကျွန်တော်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကိုခိတ္တရောက်နေတဲ့ပြည်တော်စုမြန်မာနိုင်ငံအမျိုးသားကောင်စီအတွင်မှုဖြစ်တယ်လို့မြန်မာနိုင်ငံအလုံသမားတမကများအဖွဲ့ချုပ်ရဲ့အတွင်မှုလည်းဖြစ်တဲ့ဦးမောင်မောင်ပါဦးမောင်မောင်ကြီးနေကောင်းရလားဗျ
ကောင်းပါတယ်ဗျကောင်းပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီအပတ်မှာပြီးခဲ့တဲ့အရင်ပတ်နှစ်ပတ်မှာဇက်တိုက်ဆွေးနွေးခဲ့သလိုပဲဒေါအောင်ဆန်းစုကြည်အမှုနဲ့ပတ်သက်ပြီးနောက်ဆုံးဖြစ်ပျက်နေတဲ့အနေအထားတွေကိုတင်ပြဝေဖန်ဆွေးနွေးဖို့ပါပဲခင်ဗျာအဲ့တော့ဒီရက်ပိုင်းတွင်ထူးခြားတဲ့ဖြစ်စဉ်လေးတချို့လည်းရှိပါတယ်ကောက်နှုတ်ပြီးကျွန်တော်အစီအခံညပါတယ်ခင်ဗျာအားလုံးသိကြတဲ့အတိုင်းမှာပဲအမေရိကန်သမ္မတကျွန်တော်မစ္စတာအိုဘားမားကပြီးခဲ့တဲ့အင်္ဂါနေ့မှာပဲဒေါအောင်ဆန်းစုကြည်လွှတ်ပေးဖို့တော့ပြင်းပြင်းထန်ထန်လေးသူပြောပါတယ်ခင်ဗျာအဲသူပြောတဲ့စကားကျွန်တော်ပြန်ပြီးတော့ဖောက်သက်ချမယ်ဆိုရင်တော့ဒေါအောင်ဆန်းစုကြည်အမှုကအခြေအမြစ်မရှိတဲ့စွပ်စွဲချက်တွေနဲ့အဓိပ္ပာယ်မရှိတဲ့ဟန်ပြစစ်ဆေးကြားနာဖို့ကြည့်ရတဲ့အတွက်ကြောင့်မြန်မာအစိုးရဟာနိုင်ငံတကာအတိုင်းအဝိုင်းထဲမှာတကယ်ဝန်ဆန်းတဲ့နိုင်ငံဖြစ်ရလားဆိုတာမိမိအကြီးအကျယ်တန်လျာဖြစ်မိတယ်ဆိုပြီးသူကဒေါအောင်ဆန်းစုကြည်ကိုချွင်းချက်မရှိချက်ချင်းလွှတ်ပေးဖို့အမေရိကန်သမ္မတဥပမာပြောပါတယ်ခင်ဗျာအလားတူပဲအမေရိကန်ကာကွယ်ရေးဝန်ကြီးရောဘတ်ဂိတ်စ်ကလည်းဒီကနေ့ပဲသူကထပ်ပြီးတော့ဒေါအောင်ဆန်းစုကြည်ကိုလွှတ်ပေးဖို့ပြောလိုက်ပါသေးတယ်ခင်ဗျာဒီတော့တွင်မှာပဲကျွန်တော်တို့အစင်လာအားဖြင့်မြန်မာစစ်အစိုးရဘက်ကကာကွယ်ပြောဆိုလေးရည်တည်လေးရှိတယ်ဆိုတဲ့အာဆီယံနိုင်ငံတွေကလည်းအခုတစ်ခေါက်မှတော့တော်လေးပဲကြေကြာလောင်လောင်ပြောလာကြတာကိုကျွန်တော်မြင်နေရပါတယ်ခင်ဗျာတောက်ကြနေကပဲထိုင်းနိုင်ငံသားကြီးဝန်ကြီးမစ္စတာကက်စစ်ကလမ်းပြမြေပုံကိုအကောင့်ထဲပေါ်မယ်ဆိုရင်ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးကျင်းသားတွေလွှတ်ဖို့လိုတယ်တက်ဆိုင်ရာအဖွဲ့အစည်းပေါင်းစုံပါဝင်ဆွေးနွေးဖို့လိုတယ်လို့ပြောတယ်ပြင်သူကမြန်မာစစ်အစိုးရကအခုဒါပြည်တွင်းရေးဝင်ဆွဲဖက်တာပဲလို့ပြောတာနေပတ်သက်လို့လေမိမိတို့အားလုံးဟာတဲ့အာဆီယံမိသားစုဝင်တွေဖြစ်တယ်မိသားစုဝင်တွေကတဦးပြဿနာအခက်ခဲရှင်တခြားမိသားစုဝင်တွေကလည်းထိခိုက်တာပါပဲတဲ့အခုလည်းအာဆီယံအဖွဲ့ဝင်မိမိတို့အားလုံးဟာအာဆီယံလူအခွင့်ရေးဗဒိန်ညင်ကိုလိုက်နာဖို့ဂရုပြုထားကြတာဖြစ်တဲ့အတွက်တဦးရဲ့ပြဿနာကိုတဦးကကူညီဖြေရှင်းဖို့လိုပါတယ်တကယ်တော့ပြီးခဲ့တဲ့နှစ်40လောက်အတွင်းမှာမြန်မာပြည်ဖြစ်ပျက်ခဲ့တာတွေရဲ့အကျိုးဆက်ကိုမိမိတို့ထိုင်းနိုင်ငံကလည်းခံစားခဲ့ရပြီးဖြစ်ပါတယ်ပြီးခဲ့တဲ့အရှေ့ဥရောပထိပ်သီးကြီးလာကမှာလည်းပါဝင်တက်ရောက်ခဲ့တဲ့နိုင်ငံအားလုံးကမြန်မာပြည်မှာဖြစ်ပျက်နေတာတွေကိုပြင်းပြင်းထန်ထန်ဝေဖန်တင်ပြခဲ့ကြတယ်။မြန်မာပြည်မှာပြုပြင်ပြောင်းလဲမှုတွေလိုပြီးဖြစ်ကြောင်းတောင်းဆိုခဲ့ကြပါတယ်တဲ့။ဒါကြောင့်မြန်မာအစိုးရအနေနဲ့အပြုသဘောလိုက်နာပြုပြင်ဆောင်ရွက်မယ်လို့မျှော်လင့်ပါတယ်ဆိုပြီးထိုင်းနိုင်ငံကြီးဝန်ကြီးကထပ်လောင်းပြီးပြောကြားခဲ့ပါတယ်ခင်ဗျာ။အဲဒါကတော့ပြည်ပမှာဖြစ်နေတဲ့အကြောင်းအရာတွေပါပဲ။တပြိုင်တည်းမှာပဲပြည်တွင်းမှာဆိုရင်ဒေါအောင်ဆန်းစုကြည်ကပြီးခဲ့တဲ့ကြာသပတေးနေ့မှာအတိကအချက်ကလုံလုံရေးတွေရဲ့ခြုံရင်းပြက်ကွက်မှုဒါမှမဟုတ်လုံလုံရေးကင်းမဲ့မှုကြောင့်ဒီပြဿနာဖြစ်ရတာဒါ ਈ မဲ့လဲတကယ်တာဝန်ရှိတဲ့လုံလုံရေးတွေကိုတော့အရေးမြူပဲမိမိကတရားခံဖြစ်နေပါတယ်လို့ပြောခဲ့ပါတယ်ခင်ဗျာအဲ့တော့ဒီအကြောင်းအရာတွေနဲ့တီးတူနောက်ဆုံးဒီနေ့ဖြစ်ပျက်နေတဲ့အခြေအနေတချို့လဲကျွန်တော်ရှင်နေဦးကြည်ဝင်းရှင်ကတည်ကြပါတယ်ခင်ဗျာရှင်နေဦးကြည်ဝင်းခင်ဗျာဒီနေ့ပဲဆရာဦးညာဝင်းတို့ဒေါအောင်ဆန်းစုကြည်နဲ့တွေ့ခဲ့တယ်လို့ကျွန်တော်တို့သတင်းသိရပါတယ
်ဟုတ်ပါခင်ဗျာကျွန်တော်ပြီးတာတော့ဒီဦးညာဝင်းရဦးကြည်ဝင်းရတို့တောင်းရင်ကြည့်ကြတော့တွားကြတယ်ပေါ့ဗျာတွားတဲ့အခါကျတော့လျှောက်လွက်ချက်မျိုးတဲ့စာမျက်နှာတော့9မျက်နှာလောက်ရေးထားတယ်တဲ့ရေးထားတဲ့အခါကျတော့အဲ့ဒါပြတယ်အဲ့ဒါပြပြီးကြည့်ပြီးတော့ဒေါအောင်ဆန်းစုကြည်ကိုလိုက်ကဟိုစစ်စစ်တယ်ပေါ့လေစစ်စစ်ပြီးတော့ဒေါအောင်ဆန်းစုကြည်ကပြောတယ်တဲ့အချို့လူတွေကိုထုလိုက်မယ်နစ်နာမယ်ဟာတွေမပေါအောင်တော့တနက်တလောင်ဆင်ခြင်ကြီးရေးပါလို့ပြောတယ်တဲ့အဲ့ဒါဦးကြည်ဝင်းက
ဟုတ်ကဲ့နောက်တစ်ခုဦးညာဝင်းကျွန်တော်တို့ကိုပြီးခဲ့တဲ့နိုင်ပိုင်းတွင်ပြောတယ်တဲ့မှာဒေါအောင်ဆန်းစုကြည်ကအခုမစ္စတာရက်တော်ကိုအင်းစိန်ထောင်ကနေခေါ်သွားပြီးသူ့ channel မှာ demonstration ပေါ့လေပြန်လဲပြီးသူဘလို့ channel ဝင်ရောက်ခဲ့တယ်ဆိုတာကိုတရုတ်ပြခိုင်းတယ်အဲ့ဒါနဲ့ပတ်သက်ဒေါအောင်ဆန်းစုကြည်ကအတော်ပဲသူ
ဟုတ်ကဲ့ဒေါ်ဆန်းစုကြည်ကလိုက်ရမှာပေါ့ဗျာသူ့အိမ်မှာ
အဲ့
ဒါကိုဒေါ်ဆန်းစုကြည်ကိုမခေါ်ရတော့ဒေါ်ဆန်းစုကြည်ကဒါကိုတော့သူသဘောမကျဘူးပေါ့
ဟာဟုတ်ကဲ့အဲသူ့အိမ်တဲ့ကိုသူမသိဘဲနဲ့ဒီလိုဝင်ထွက်တဲ့ကိစ္စကိုသူမကျင်တတ်ဘူးပေါ့လေဟုတ်ကဲ့အဲ့ဒါလည်းကျွန်တော်ကြားပါတယ်ခင်ဗျာဒါနဲ့ဆရာဦးဝင်းတင်ခင်ဗျာအခုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ဆရာရှုမြင်သုံးသပ်ချက်ကျွန်တော်သိကြပါတယ်ခင်ဗျာအခုနောက်ဆုံးဒီရုံးချင်းကိုရွှေ့လိုက်တဲ့ကိစ္စအပါဝင်ပေါ့လေ
ဒီဟာတွေကတော့ဗျာသိပြီးတော့ထူးဆန်းမဟုတ်တော့ပါဘူးဘာလို့လဲဆိုတော့ကျွန်တော်ကဒါတွေကလုံးညှော်လင့်ပြီးသားသမို့လဲအဒီဒီသောပုဂ္ဂိုလ်တွေဟာကြုံတွေ့ဘူးတဲ့ကိစ္စတွေပဲဒီလိုယုံနေမှာမတရားလုပ်တာတို့ဟလာညစ်တာဟလာကတ်တာဟလာလွှဲတာလှီးတာလွှဲတာဆိုတာတွေကအဲမဆမ်းပါဘူးအဲ့တော့ကျွန်တော်အဲ့ဒါဒီသိမပြောချင်ဘူးညကျွန်တော်ပြောချင်တာကဘာလဲဆိုတော့အခုဒီလူတွေကတွေ့နေကြတယ်ဟလာဒီစစ်စိုးကဟာဒီတိုင်းဆိုလို့ရှိရင်တော်စုများ လွတ်ပြီးမလားဆိုတဲ့ဟာပေါ့ဗျာဟုတ်လားဘာဖြစ်လို့ဆိုတော့အမှုမှဆိုတော့ရှောက်လေးကြီးရက်ကိုတောက်ကြန်ဒီမှာဂျုံကျွန်းတို့နားလေတာတော့ပြီးပြီးရုံဟာတောက်ကြန်ဒီမှာအပြီးအပြတ်အချိန်ကျက်ချမယ်တင်ကျက်ချတယ်ဒီမှာတော်စုထောင်ငါးနှစ်ချမယ်ဟုတ်လားတခါအဲ့ဒါအတွက်တောက်ကြန်ဒီမှာပဲတောက်ကြန်ဒီညက်နေဆိုရင်တက်တီပေါ့ဗျာစောင်းချောက်တက်တီရဲစောင်းတက်တီကိုလည်းကိုယူပေးမယ်ဆိုတာမျိုးကြီးပေါ့ဗျာအဲ့ဒီကနေပြီးတော့အခုတခါတောက်ကြန်ဒီမှာအပြီးမလုပ်ခွင့်နဲ့ရှောက်လေးကျက်ကိုတည့်ရက်နေရွှေ့ဟုတ်လားဒီနေ့ကနေတခါဘူး9ရက်နေရှိဆိုတဲ့ခါကျတော့အဲတခါလူတွေကလည်းခရင်းဖြစ်တာပေါ့ဗျာအမျိုးမျိုးတွက်ကြတာပေါ့ကျွန်တော်တော့ဒီလိုမတွက်ဘူးဗျာကျွန်တော်တွက်နေတာဘာတွက်လဲဆိုတော့ကျင့်စွာမလှုပ်ဘူးเนาะဘာမှမလုပ်ဘူးဒေါ်စုကိစ္စကိုဒီအခုနိုင်ငံတကာကနေပြီးတော့တခါလေခုနကဦးခမောင်စုချင်းပြသွားတဲ့အချိန်မှာနိုင်ငံတကာကနေအလွန်ကိုတခါပြည်မင်းဌာနဟဲ့လားဒီဖိလာတဲ့ခါကျတော့ပီအားတွေပီးလာတဲ့ခါကျတော့နည်းနည်းလေးနည်းနည်းရွှေပြောင်းလေးလောက်တာတော့ဟန်ပြောင်းတာလေးတို့ဟန်ပြင်တာလေးတို့လောက်တာပါပဲဒါပါပဲမပို့ပါဘူးเนาะအဲ့တော့ကျွန်တော်နမူနာပါပြောချင်လဲဆိုရင်ဟဲ့လားလူတယောက်ကမိခဲ့အကင်ပြီးတော့မှာတော့ဟဲ့လားကိုယ့်လူကြီးဘောကိုပြန်မချတော့ဘူးဗျာလက်လက်ပူသေးတယ်လူကြီးလက်ပေါအောင်မယ်ပေါ့ဗျာဟဲ့လားအလားတူပဲတော်စုကိုသွားပြီးတော့လှုပ်ရင်တော်စုကင်လိုက်ရင်အထူးသဖြင့်တော်စုကမေလ28ရက်နေ့မှာလွတ်မဲ့ပုဂ္ဂိုလ်တူဟဲ့လားမေလ17ရက်နေ့မှာတရားစွဲပြီးဟဲ့လားနောက်တစ်ခါထောင်ချဖို့လဲအတင်းတွန်းပြီးတော့ရက်ပို့တခါတဲ့ဟိုနေ့တိုင်းနေ့တိုင်းကိုစစ်ပြီးဒါတရားခွင်မှာလူရုံးထုံးစံမရှိရဲ့ပုံစံနဲ့တခါအတင်းစစ်တယ်သူရဲกว่าဟလာထောင်ချဖို့လုပ်သူတော့ဒိုင်းဆိုဟလာနိုင်ငံတကာကနေပြီးတော့ဖီးယားတွေပြေးလာတယ်ကောင်းဝက်တန်းတွေပေါ်လာတယ်ဟလာအဲရှုံချတန်းတွေပေါ်လာတယ်ဆိုတဲ့အခါကျတော့အခုလူတွေကဘယ်လိုထင်လဲဆိုတော့နည်းနည်းလှုပ်များပြေးမလားလို့ထင်တယ်ကျွန်တော်သဘောပြရင်တော့မလှုပ်ဘူးဟလာလှုပ်မှာမဟုတ်ဘူးခြေစိုးဟာမိခဲ့တော့ကင်ပြီဟလာဒီလောက်ကောင်းဝက်မယ်ပြည့်ရသားနေဟလာကြားရရနေပြီးတော့တမင်ကိုထောင်ချခြင်းလုံးဝကြီးလို့ထောင်ချရတယ်အဲများများပိုလို့မဟုတ်ဘူးဟလာဟိုချီချီဝေးမဟုတ်ဘူး29ရင်းဒီမတိုင်ကိုထောင်ချခြင်းလို့ဆိုပြီးတော့ဟလာ29ရင်းဒီမှာဖြစ်ထောင်ချခြင်းလို့ဆိုပြီးတော့လှုပ်ပြီးမှတော့အခုကျမှနိုင်ငံတကာကနေပြီးတော့ကန့်ကွက်လို့ဆိုပြီးတော့အဲ့ဒီဂိုင်မိတယ်မိခဲကြီးကိုကိုလူကြီးဘောတော့ကိုမချတော့ဘူးသူမို့လဲကိုစေပေါင်းမိဘောတော့ကိုမချတော့ဘူးပေါ့ဗျာအဲ့တော့လက်လက်ပူဦးမယ်ဟလာစေပေါင်းမိလဲမိလောင်ဘောဖြစ်ဦးမယ်ဆိုတာလုံမျိုးတော့မလုပ်တော့ဘူးဟလာတော်စုကိုဟလာထောင်ချမှာပဲလို့ကျွန်တော်ကတော့အဲ့ဒီအတိုင်းပဲထင်တယ်ဗျာအလိုဆုံးလူနိုင်ရင်တော့ဟလာဒီထောင်ချတယ်ဟိုကျိထိုင်ထားတာတို့ဟုတ်လားအသာနည်းနည်းနောက်ရှိထားတာတို့သူမို့လဲဒီအမှုရဆွဲပြီးတော့ဟုတ်လားအဲထားမှာတို့ဓာမျိုးတွေဖြစ်မယ်အခုဂျပန်မှာတွေရချွေတာဒီပဲလေကျွန်တော်တင်တယ်အခုဒီဝင်းကြီးရုပ်ကအခုဗာလဲကိုရီးယားလာဗာလဲသွားဖို့ဟာရှိတော့အဲ့ဒီကိစ္စတွေမှာဒီခဏဆိုင်းထားတာပဲလို့ကျွန်တော်တော့မြင်ပါတယ်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့ဒီပြပပြောကအပြင်တမတော်စစ်ခေါင်းဆောင်တွေအတွင်းမှာရောသဘောထားကွဲလဲမှုတွေကြောင့်ဒီလိုရွှေ့ဆိုင်းတာရောမဖြစ်နိုင်ဘူးလားခင်ဗျာ
အဖြစ်နေတာပေါ့ဗျာဖြစ်နေတာပေါ့ကျွန်တော်ဒီနေ့ညနေပဲကျွန်တော်ရေးပေါ်လေးနေပေါ့ဗျာကျွန်တော်ဒီဟိုမင်္ဂလာဆောင်ခုတောင်းလမ်းမှာကျွန်တော်ရှင်းပြခဲ့သေးတယ်ဗျာဘာလို့ဆိုလို့ရှိရင်ရှင်းရှင်းလေးရဲ့ဟလာအခုဒီလိုရွှေ့ဆိုင်းထားတဲ့ဟာကအဲတစ်ကဟလာအဲကျွန်တော်တို့ဒီလူတွေရဲ့ဥမာဆိုတော့ကဘာကြီးကနေပြီးတော့စူပွက်လာတဲ့ခါဟလာအဲ့ဒါကိုကဘာကြီးကိုနည်းနည်းဟန်လေးပြခြင်းလို့ဟာကျွန်တော်စဉ်းစားလုပ်ပါတယ်စဉ်းစားလုပ်ဖို့လည်းအချိန်ပေးပါတယ်ဆိုတာမျိုးပြဖို့တခါကြီးဒီလိုမှလည်းခုနပြောတယ်ဟိုကိုတော်ညွန့်တို့ဘာလို့ထပြီးတော့ဟလာဆန္ဒပြတဲ့ခါတွေပဲတောင်ဖြစ်လာပြီဆိုတဲ့ခါကျတော့တက်လာမယ်ရှိမိုမန်တမ်ရလာမယ်ဟောအုံရမယ်အရှင်ရမယ်အုံရမယ်အဲလူလူရဲ့ဆန့်ကျင်မှုတွေကိုအချိန်ဆွဲလိုက်ခြင်းပေါ့ဗျာဒါဖြစ်နိုင်တယ်နောက်တမျိုးကဘာလဲဆိုလို့ရှိရင်တက်တွင်းမှာကိုဟလာသူတို့စဉ်းစားရတော့မှာပေါ့တက်တွင်းမှာကိုဒေါ်ဆန်းစုလိုဟာမျိုးခုနပြောလို့လားအမိခဲ့တော့ကင်ကြီးကြီးဟလာစေပေါင်းမီပေါ့ဒီမိခဲ့ချမလားမချဘူးလားအဲတော့မင်းကင်တော့ရတယ်ကင်တဲ့ကောင်အမားပဲဟလာကင်တာကောင်မင်းကကင်တာ ਉਹ အဲကင်ပြီးရင်ဘာဖြစ်လို့ဘုံမျိုးပေါ်ချလဲမချတယ်လဲစသည်ဒါတွေသူတို့အထဲမှာလဲဟလာအချီချတွေရှိမှာပဲဗျမရှိလို့မရဘူးစစ်တပ်ဆိုတာအမြင်လားအသေးစီဒီလိုက်ပြီးတော့ဟလာအချီချပြောကြတယ်အလေးရှိတာ ਉਹ အဲ့တော့သူတို့အထဲမှာလဲကျွန်တော်ထင်တယ်ဒီကိစ္စတော့သူကိစ္စနဲ့ပတ်သက်ပြီးတော့ဟလာညညခုံကြပြောကြဆိုကြဟလာချိန်ညစကြဆိုတာဒီရှိမှာပဲမရှိလို့မရဘူးဒါချင်းချင်းပြောရင်ဒါဒီနှစ်ပေါင်းများစွာအတွင်းမှာအလွန်အလွန်ကိုအယုတ်ဆိုးတဲ့ကိစ္စသုံးဖို့အရေးကြီးတဲ့ကိစ္စကြီးကိုသူတို့ဂိုင်းဆုပ်ဂိုင်းမိပြီးဟိုအဲ့တော့သူတို့ထဲမှာလည်းအငင်းပွားမှုကြီးရှိမယ်ဒါကြောင့်ကျွန်တော်ဒီဟာကိုချွေချွေတိုင်းချင်းဖြစ်နိုင်တယ်လို့ကျွန်တော်တို့သုံးသပ်မိရဲ့ဗ
ျဟုတ်ကဲ့ဆရာကျေးဇူးပဲအဲ့တော့ဒါကတော့ကျွန်တော်တို့မြန်မာပြည်တွင်းမှာဖြစ်နိုင်တဲ့အခြေအနေပေါ့လေဥမာဝင်အဲ့တော့ဥရောပနိုင်ငံတွေနဲ့အရေးယူတုံ့ပြန်မှုတွေဘယ်လိုရှိလဲခင်ဗျ
ကျွန်တော်အခုရပ်ပိုင်းမှာတွေ့ခဲ့တာပေါ့နော်တွေ့ခဲ့တာကတော့အီတလီနိုင်ငံကနိုင်ငံခြားရေးဝန်ကြီးဌာနပုံကိုနဲ့တွေ့ခဲ့တယ်နောက်တစ်ခါကျွန်တော်မမတ်တင်နဲ့ကျွန်တော်တွေ့ခဲ့ပါတယ်တွေ့တဲ့နေရာမှာလည်းအားလုံးကတော့ဒီကိစ္စကိုယုံကြည်မှုမရှိဘူးဒါဖန်တီးလောက်ကြမှုတစ်ခုဖြစ်တယ်တော်စုကိုလာမယ့်2010 ရွေးကောက်ပွဲမတိုင်ခင်မှာအဖြစ်ပေးအေးအေးယူဖို့အထူးသဖြင့်ရွေးကောက်ပွဲမတိုင်ခင်မှာပြည်သူနဲ့မတွေ့နိုင်ဖို့အတွက်ကိုကာစီဖို့လုပ်တယ်ဆိုတဲ့အနေထားဆိုတော့အားလုံးကလက်ခံထားတယ်ဆိုတဲ့ကိစ္စရှိတယ်။ဒီအပြင်ကိုကျွန်တော်20နဲ့ကျွန်တော်မေလ26ရက်နေ့ကတော့အီတလီနိုင်ငံသားဝင်ကြီးနဲ့အီတလီနိုင်ငံအလုပ်သမားသမဂ္ဂထရီတူးမ်နဲ့ပူးတွဲပြီးတော့တင်းနေတာရှင်းလင်းပွဲလုပ်တဲ့နေရာမှာလည်းအခုလိုပဲပေါ့နော်။ဒါယုံကြည်မှုမရှိဘူး။တော်စုကိုလှုပ်ဖို့ဆိုတဲ့အကြောင်းပြည်မထဏတောင်းဆိုတဲ့ဆိုတဲ့အကြောင်းသူတို့ပြောတယ်။အဲ့တော့အကယ်ပြည်မထဏတောင်းဆိုပြီးတဲ့နာမှာအကယ်ရေးပေါ့နော်ဒီလိုတော်စုကိုလွှတ်မယ်ဆေးစပ်ဆွေးနွေးကိုလုပ်မယ်ဆိုလို့ရှိရင်အီတလီနိုင်ငံအနေနဲ့လည်းဗမာပြည်ဖွံ့ဖြိုးရေးတက်ကိုသူတို့အနေနဲ့ပြင်ဆင်ထားတယ်ဟာအများကြီးရှိပါတယ်ဒါတွေကိုသူတို့ဆက်လက်ပြီးတော့လုပ်ပေးဖို့လည်းဆင်နွှဲရှိတယ်ဆိုတာပြောသွားတော့ကဲ၍ကျွန်တော်တို့ဆေးစပ်ဆွေးနွေးမယ်ပြုပြင်ပြောင်းလဲမှုတွေလုပ်မယ်ဆိုရင်တော့တိုင်းပြည်ဖွံ့ဖြိုးမှုတက်ကိုကူညီဖို့လည်းရှိတယ်ဆိုတဲ့အကြောင်းကျွန်တော်သိရတယ်အဲနောက်တစ်ခါမနေ့ကပင်လ29ရက်နေ့မှာ European ဥရောပသမဂ္ဂရဲ့ကော်မရှင်ကဝန်တန်းအနေနဲ့ကောနောက်တစ်ခါဥရောပဒီတို့သမဂ္ဂရဲ့တွေ့ဝန်တန်းနဲ့တွေ့တဲ့နေရာမှာကတော့အထူးသဖြင့်ဥရောပမှာရှိတဲ့နိုင်ငံတွေကတော်တော်လေးပြင်းပြင်းထန်ထန်စိတ်ဆိုးနေကြတယ်။မနေ့ကအထူးကဒီ Great Britain ပေါ့နော်အင်္ဂလန်နိုင်ငံကနိုင်ငံရေးဝန်ကြီးဌာနကဥရောပဒီကောင်ကောင်စီတန်းမှာပဲစီဝေးခေါ်ပြီးတော့ဖိအားကိုဆက်လက်တိုးမြှင့်ဖို့ဆိုတဲ့ကိစ္စတွေမနေ့ကအထူးဆွေးနွေးနေတဲ့ကိစ္စရှိနေတော့ဒီဒေါ်စုကိုဒီလိုမတရားဟိုကြံစီပြီးတော့အချုပ်ချဖို့လုပ်တဲ့ဆက်ကိစ္စကိုတော့အပြည့်ပြည့်ဆိုင်မှာကျွန်တော်သိရတဲ့ဥရောပမှာကတော့ဥရောပသမဂ္ဂမှာကောနိုင်ငံတစ်ခုချင်းကတော်တော်လေးပြင်းပြင်းထန်ထန်စိတ်ဆိုးနေကြတယ်ဆိုတော့ကျွန်တော်ပြောတင်ပြနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့တကယ်လို့ဒေါ်အောင်ဆန်းစုကြည်ကိုထောင်ချအပြည့်ပေးလိုက်မှဆိုနိုင်ငံတကာရဲ့တုံ့ပြန်မှုတွေကဘယ်လောက်ထိပြင်းထန်လာနိုင်မလဲဦးမောင်ခင်ဗျာ
ဒါကတော့ကျွန်တော်တို့ပြည်သူကျွန်တော်ပြည်သူဘယ်လောက်ထိတောင်းဆိုတဲ့ပုံမှာမူတည်ပါလိမ့်မယ်ကျွန်တော်တင်ပြချင်တာကတော့ကျွန်တော်ပြည်သူကနေပြီးတော့ဒေါ်အောင်ဆန်းစုကြည်ကဗမာပြည်ပြန်လဲဆိုထူထောင်ရေးပြန်လဲဆွေးဆက်ဆွေးနွေးမှာအဓိကကျတဲ့အင်အားစုတူဖြစ်တယ်ဒါကြောင့်မို့ဒေါ်အောင်ဆန်းစုကြည်ကမရှိမနေဒီဆွေးဆက်ဆွေးနွေးပွဲတွေမှာဦးဆောင်နေတဲ့ခန္ဓာတစ်ခုကပါဝတ်လိုတယ်လို့ပြည်သူကတောင်းဆိုတယ်တင်ပြလာလာရင်တော့ဒါကိုဆက်လက်ပြီးတော့ပြည်ပြည်ဆိုင်ရာကဒါကပုံဖော်သွားမယ်ဆိုတာကိုတော့ပြည်သူကိုတင်ပြချင်ပါတယ
်ဟုတ်ကဲ့ဦးမောင်ကျေးဇူးပဲအဲ့တော့ရှင်းနေဦးကြည်ဝင်းခင်ဗျဦးကြည်ဝင်းကလည်းတူးသီးသောတက်တဲ့အဖြစ်ထွက်ဆိုခဲ့တဲ့ပုံကိုဖြစ်ပါတယ်အဲ့တော့ဦးကြည်ဝင်းထွက်ဆိုခဲ့တာနဲ့လက်ရှိအမှုသွားလာနေတဲ့ပတ်သက်ဥပဒေရှုထောင့်ကကျွန်တော်တို့အားလုံးသိပြသည်ဗျာ
ကျွန်တော်28ရက်နေ့ကဟိုဒီအမှုကိုပေါ့လေကျွန်တော်ဒေါ်အောင်ဆန်းစစ်ကြီးရဲ့ရေခံပြတ်သက်ပြီးအချင်းနဲ့ကျွန်တော်ဟိုအစ်စ်ခံခဲ့ပါအစ်စ်ခံတဲ့အခါကျတော့ဟိုအဓိကအချက်ကဟိုသုံးချက်ပေါ့ဗျာ1985နိုင်ငံတော်မှာပြည်အနေကဝတ်ဥပဒေပုံမှန်အစ်စ်ခအရသတ်မှတ်ထားတာကိုစက်တင်မှာပြန်ထန်းတဲ့ကန့်သက်ချက်ကြီးရှိတယ်အစ်စ်ခအရစက်တင်မှာပြတဲ့ကန့်သက်ချက်ကိုသူကဘလူကကန့်သက်ပြရလဲဆိုတော့ဒီပုံမှန်ခုနှစ်မှာပါတဲ့နိုင်ငံသားတဦးရဲ့အခွင့်အရေးကိုဝန်ကြီးများအဖွဲ့ကနေပြီးတော့နော်မူလအခွင့်အရေးတရားကိုလိုအပ်တယ်လို့ကန့်သက်ရမယ်ဆိုတော့ဒီဝန်ကြီးများအဖွဲ့ကကန့်သက်တဲ့မူလအခွင့်အရေးဆိုတာကလည်း1984ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေသက်သွားတဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေကလူအခွင့်အရေးဆိုတာကန့်သက်တာအကန့်သက်တဲ့အခါမှာလည်းပုံမှန်ခုနှစ်အရာဝန်ကြီးအဖွဲ့ကပူဇော်သာသနာ့ဝန်ကြီးရာဥက္ကဋ္ဌတော်ဝင်ဝင်ကြီးအဖွဲ့ဝင်ငယ်ကွန်ကြီးအဖွဲ့အဲ့အဖွဲ့ကအဖွဲ့ကနေပြီးတော့မှသူကတတ်မှတ်တာတတ်မှတ်ပြီးတော့သူကဒီကန့်တက်ကိုချပေးရတယ်တစ်ဆယ်ခါရဒေါ်ဆန်းစုကြီးချတဲ့ခါကျတော့သူကနှစ်ချက်ပေါ့ဒီဒေါ်ဆန်းစုကြီးကိုဘယ်လိုတားဆီးထားတာနှစ်ချက်အဲ့တန်ယုံများနိုင်ငံရေးပါတီများနိုင်ငံရေးပါတီများနဲ့ဆက်နွယ်ပြီးနဲ့ဆက်တွေ့ရတာတစ်ချက်ကနောက်နှစ်ကဒီကျင်ပသူဖောက်ပါခွင့်လုံးဝမပြည့်ရနဲ့အခြားသူစာရင်တော်လည်းကောင်းစကားပြောချင်းနိုင်တော်လည်းကောင်းဆက်သွယ်ချင်းမပြူပါဆိုသူကကန့်တတ်တာဒီကန့်တတ်ချက်နှစ်ခုကိုဒေါ်အောင်ဆန်းစုကြည်ကထိုးပေါက်သလားလို့ဥညာဝင်ကကျွန်တော်မြည်တဲ့အခါကျတော့အဲ့ဒီအမှုရဲ့တိုင်ချက်တိုင်ချက်ကဆက်ပြင်းနေရဖွင့်ထားတယ်အဲ့တိုင်ချက်ကိုကြည့်လိုက်ခြင်းအဖြစ်ကိုအဲ့တိုင်ချက်မှာကိုကဒေါ်အောင်ဆန်းစုကြည်ကကန့်တတ်ထားတဲ့တားရီးထားတဲ့အာယုံမြားနိုင်ငံရေးပါတီများနိုင်ငံရေးပါတီများဆွတ်နေပြီနဲ့မဆက်တော့ရဆိုတော့သူကထိုးပေါက်ချင်းမရှိဘူးဒီငါနေပြင်ပကိုဖောက်ခွာတာလည်းမရှိဘူးအချားသူနော်သူကစကလုံးကအချားသူစာဖြင့်တော်တော်ကောင်းစကားပြောလို့ကြီးနိုင်မြတ်တော်တော်ကောင်းဆက်ကြတာလည်းအားလည်းမရှိဘူးဒီအမှုရဲ့ဒီသက်တည်ဒီကုနာကမြစ်ဆာရတော့ကဟိုကဝင်လာတာလို့ပြောလို့ဆိုတာဒါကလူကျူရင်းကိုချိုးဖောက်ပြီးတော့ဝင်လာတာလူကျူရင်းဆိုတာကနိုင်ငံတော်ရဲ့လူကျူရင်းအမတန်ကိုကြီးကြီးကျယ်ကျယ်နဲ့ထထားတဲ့လူကျူရင်းနော်ဒေါ်ဆန်းစုကြည်လိုပုဂ္ဂိုလ်ကို1985ခုနှစ်ဒီရနဲ့ကာဥပဒေဒီအိမ်ကိုလုံချင်အတွင်းစီဟိုကြမှာရက်ခံတယ်လူကရှင့်ဒီပေါ့လေအစိုးရရှိနေကျွန်တော်ကိုပြန်လောင်မိမိတဲ့ခါမှာလုံချင်ကိုအတွင်းစီအပြင်းစီဗတ်သက်စီ3စီချပြီးဘလို့ချတယ်ကျွန်တော်မြင်ကျွန်တော်ဒါတွေသူတို့ရဲ့လုံချင်ကြီးကိုကျွန်တော်နားမသိဘူးကျွန်တော်သိတာကဥပဒေကြောင်းအရာတော့သိတာအဲဒါကြောင့်ကျွန်တော်ကဥပဒေကြောင်းအရာ issue of law အရာဒီမှာအကြောင်းကျွန်တော်ကကြည့်တဲ့ခါ issue of law issue of facts လ တော့ဥပ္ပေကောက်ချက်အကြောင်းချင်းကကောက်ချက်ကိုကြည့်တာအဲ့မှာအကြီးကြီးဆုံးကတည်းကအခြားသူစာဖြင့်တော်လကောင်းစကားကျော်ပြောကြီးနှံ့ဖြင့်တော်လကောင်းဆက်သွယ်ခြင်းမပြုရဆိုတာသူကစကားလုံးကအခြားသူပြပအခြားမှဆိုတာလုံးဝမပါဘူးအဲ့တော့ကျွန်တော်တို့ကဒါကိုအခြားသူဆိုတဲ့စကားလုံးကိုပြည်ကြကြပိုင်ပိုင်နိုင်နိုင်တရားယုံများကနေပြီးတော့သုံးသပ်နိုင်အောင်ကျွန်တော်ဒီဒေါ်ဆန်းစုကြည်ရဲ့သက်သေအဖြစ်နဲ့အစ်စ်ခံတဲ့နေရာမှာတရားဥပဒေကိုဟိုးကျွန်တော်ကမှန်မှန်ဆန်ဆန်လမ်းကြောင်းမှအောင်အကြံဉာဏ်လည်းပြီးသူလည်းကြည့်တဲ့အနေနဲ့ကျွန်တော်က1983ခုနှစ် General Clauses Act ပေါ့မြန်မာနိုင်ငံစကားရမြာဥပဒေရေးစွာအခန်းနှစ်ပုံမှန်3ကကြီးမှာအဲ့မှာပြဋ္ဌာန်းထားတာဥပဒေတရားရဲ့မှာပါဝင်တဲ့စကားရများတဲ့ပါမန်နေ့စဉ်သုံးအနေတိတ်ပဲဖွင့်ရမယ်နေ့စဉ်သုံးအနေတိတ်ပဲသူရေးထားတဲ့အတိုင်းပဲဖွင့်ရမှာအခြားသူဆိုအခြားသူအခြားမှပြပမှဆိုစကားပါလဲမပါဘူးမစ္စတာရတောသူဟာသူလာတယ်လုံးကျုံကိုချုပ်ပေါက်ပြီးလာတာဒေါ်ဆန်းစုကြည်မင်းမသားဒီအစိုးရရဲ့လုံးကျုံမှုဒီစစ်ကောင်ရဲ့သူ့ဒီလုံးကျုံမှုအထက်ထက်ချထားတဲ့ထဲမှာနေတာနော်ချုပ်ပေါက်ပြီးဝင်လာတာတိုင်ကျအရာလည်းပဲ2008ခုနှစ်ဘဝမာလာကတခါဝင်ထားလို့ဒေါ်ဆန်းစုကြည်ကသူ့ရဲ့ဆရာဝန်ဒေါက်တာတီမျိုးဝင်းနဲ့နော်သက်ဆိုင်ရာကိုအကြောင်းကြားပြီးပြီဆိုတာအဲ့တိုင်ကျမှာကိုပေါ်နေတာဆိုတော့ဒေါ်ဆန်းစုကြည်ကဒီပြပကဝင်လာတဲ့မစ္စတာရတောကိုလက်မခံဘူးဆိုတာဒါအတီအမှုမှာကိုအရှိတော့ဖက်ကောဖက်မှာဟိုကပေါ်လွင်နေတယ်။ဒါရီယာတက်ပြီးစစ်စရာတော့မလိုဘူး။နော်။ဒီဓာတ်ကြည့်လိုက်ချင်းအားဖြင့်ဒီအမှုက cost action ။ cost action ဆိုတာအချင်းပြည့်အကြောင်းညာပေါ့ cost action အရေးကြီးမှအကြောင်းမပေါ်တော့ဘူး။ဒါဒီတစ်ချက်ပေါ့။နောက်နှစ်ချက်ကဥပဒေပြဿနာ။အရှိတော့လောရပါလဲဆိုတော့ဒီ1985နိုင်ငံတော်ကနှောက်ယှက်ဖြည့်ဆည်းလူတို့များရဲ့ဘေးရန်တွေကာကွယ်တဲ့ဥပဒေဆိုတာ1980ခုနှစ်ဖွဲ့စည်းအုပ်ချုပ်မှုအခြေခံဥပဒေအနေကြီးသူကဆင်းသက်လာတာ။အဲ့တော့ဒီဖွဲ့စည်းပုံအခြေခံဥပဒေဟာရှိသေးလို့လားမရှိရင်ဒီ1985နိုင်ငံတော်နောက်ဆက်ဖြည့်စည်းလို့ဥပဒေဟာတက်ဝင်လို့ရှာမှုမရှိဘူးဟိုကပြင်မဥပဒေဖွဲ့စည်းပုံအခြေခံဥပဒေကြောင့်ဟိုကဒါပေါ်လာတာဟုတ်အဲ့တော့ကျွန်တော်က84ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဟာနိုင်ငံတော်ညီဥပဒေပြမှုတစ်စားရဲ့အဖွဲ့ဥက္ကဋ္ဌကဒီ28ရက်3/97နေ့တပ်မတော်ညီမှာပြောတဲ့မိန့်ခွန်းကိုကျွန်တော်ကဒီသူ့ရဲ့မိန့်ခွန်းကောင်းလို့ခြင်းနဲ့အဲ့ဒါမှကျွန်တော်ကြားယူမှာပြတယ်တို့ဒီလေတပ်မတော်ဟာစစ်အာဏာရှင်နော်တပ်မတော်အာဏာနဲ့အုပ်ချုပ်နေတဲ့အခါကျတော့ဖွဲ့စည်းပုံအခြေအောက်ကြီးလုံးဝမရှိဘူးသူကမာရှယ်လုံးနဲ့အုပ်ချုပ်တာဆိုတဲ့သာသာကိုကျွန်တော်ဖတ်ပြီးဒါတက်တည်ကပြရတယ်အဲ့ဒါနေမကသေးဘူးကျွန်တော်တို့1990ခုနှစ်ရုပ်ပေါက်ပွဲမှာနိုင်ထားတဲ့ NLD ကို1990ခုနှစ်ကြီးကြီးညာချက်အမှတ်190နဲ့ကျွန်တော်တို့ NLD တို့ရုပ်ပေါက်ပွဲမှာနိုင်ထားတဲ့90လေးဒီအကုန်လုံးလက်မှတ်ထိုးခိုင်းဖွဲ့စည်းပုံအခြေအောက်ကြီးရေးရမယ်မနေ့ကမှ1984ဖွဲ့စည်းပုံအခြေခံဥပဒေဆိုတာမရှိတော့ဘူး။ဘာလို့မှဖွဲ့စည်းပုံအခြေခံဥပဒေမရှိတဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေအတိတ်ရေးရမယ်။190ရကျွန်တော်တို့ရေးခိုင်းမှုအတွက်ကိုအားရမှလက်မထိုးခိုက်တော့ကျွန်တော်တို့ထိုးပြရတယ်။အဲ့ဒီ190မှာကောအပိုက်6မှာကိုကသူက1984ဖွဲ့စည်းပုံအခြေခံဥပဒေမရှိဘူး။မြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေမရှိဘူး။တပ်မတော်မှာရှယ်လုံးတော့အချုပ်လဲဆိုအပိုက်6ကျွန်တော်အဲ့ဒါလည်းတက်စီကံပြရတယ်။ဒီနေ့ကုညာဝင်ရပြလို့ကျွန်တော်ကဒါဟုတ်။မနေ့ဆိုတော့ပြရတယ်။အဲ့ဒါအနည်းချက်ဥပဒေပြသနာနောက်တစ်ခုဥပဒေပြဿနာပါလဲဆိုတော့လုံယုံရဲ့ထက်ထက်ချထားတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့နေကိုမစ္စတာရတောကဝင်လာတယ်။မစ္စတာရတောကိုလုံယုံရဲ့ချိုးဖောက်မှုဒီချိန်ပုံရုံးအင်ဂျော်နေမှုအဘူရဘိုင်ကို trust back ကြည့်ရမှုအဲ့ဒီခုနဲ့တရားဆက်ဆိုတာချင်းမရှိဘူး။ဒါကြောင့်မစ္စတာရတောဟာလုံယုံရဲ့ချိုးဖောက်မှုဆိုတာဒီပြစ်မှုကိုကျူးလွန်ထားတာမတွေ့တဲ့အတွက်မရှိတဲ့အတွက်ဒေါ်အောင်ဆန်းစုကြည်မှလည်းဒီဟာနဲ့ပတ်သက်လို့ဘလို့မှအပြစ်မရှိတော့ဘူး။ဆက်ဆိုတာကြောင့်မရှိဘူးဒါကျွန်တော်တို့ပြောတာအခုမစ္စတာရတောကိုဆွဲထားတာကဆွဲတဲ့ပုံမှန်ကဒီတရားဆွဲတင်တဲ့အဖွဲ့ကြီးရဲ့တရားဆွဲဆိုတဲ့အဖွဲ့ပေါ့တက်တက်ပေါ့ဗျာတရားဆွဲတဲ့အဖွဲ့ကြီးကဘုနိုင်ကဥပဒေပုံမှန်ကမှားနေတာဘောဆန်းစုကြည်ကဒီ22ကိုကျူးလွန်လို့မစ္စတာရတောကဒါကိုအားပေးတယ်ဆိုသူ့ဆရာဥပဒေပုံမှန်တရားကိုလေဟုတ်ရှင်းတော့ကမညီဘူးဖြစ်နေတာဒီပြစ်မှုကိုကျူးလွန်တာကဝင်လာတာကကျွန်တော်တို့သူတို့ဘာကိုဒေါ်ဆန်းစုကြည်ပြောတယ်လို့ပေါ့သူတို့ဘာကိုအတိအကျကြီးလို့ပြောတာမဟုတ်ဘူးတော်အောင်ဆန်းစုကြည်ရဲ့ခြံရှိမှာကားတွေတော့မပွားအောင်ပြပုံးများစွာပိတ်ထားတယ်။နော်ဒါလုံကြီးကိုအမတအရေးကြီးလို့ရှေ့မှာသွားတယ်ကားတော့မဖြားဘူး။ကျွန်တော်သိတဲ့လောက်ကတော့ဒီများတွေပြောနေတာဆိုလုံကြီးကြီးကအများကြီးချရတယ်။မစ္စတာရတော့ကကြီးကျော်ပြီးတော့ဒီခြံထဲကိုဝင်လာတာ။ဒါ trust back ကြီးကျော်မှုနေချေဖို့လို့ကြော်နေမှု။ဒါအောင်မစွဲပဲနဲ့တော်အောင်ဆန်းစုကြည်ကပုံမှန်22တတ်တာမှုကိုချိုးပေါက်တာကိုသူကအားပေးတယ်ဆိုတော့အဥပဒေပြဿနာကလုံးမယွနေတာ။အဲ့အချက်3ချက်ကိုကျွန်တော်တွေ့ရတယ်။
ဟုတ်ကဲ့ခင်ဗျ
ကျွန်တော်အနေနဲ့ကဒီလိုအချက်3ချက်ကို ကျွန်တော်ကဒါကိုဒီအချက်၃ချက်အရာမှားနေတယ် issue of law အရာ issue of fair facts အရာအဲ့တော့အကြောင်းချင်းကအရာကိုကဒီ law ကဥပဒေတစ်ခုက issue of fact issue of law တခါကျရင် issue of law ကြောင့်ဥမာကြည့်နေတာဟာမပြောလို့ရတာဟုတ်ဆိုရှိဘူးရှိဖို့မရှိဘူးတော့ဒီအမှုကကြည့်လိုက်တဲ့အခါကျတော့ဒေါ်ဆန်းစုကြည်ကခေါင်းကပြစ်မှုကျူးလွန်တာဆိုတော့မတွေ့ရဘူးသူတိုင်ချက်မှာကိုကပေါ်နေတာအဲကျွန်တော်တိုင်ချက်ကိုကြည့်တဲ့အခါကျတိုင်ချက်ကဘောဆန်းစုကြည်ကဒါကိုဒီမျိုးဝင်လာလို့ရှိခုနှစ်နှစ်လာရင်တံတော်တဲ့မျိုးဝင်ကိုဟိုထိလိမ့်ထားလိုက်တဲ့အခါတော်တော်လေးမျိုးဝင်လည်းပြောရအောင်ဒီကြောင်းကိုမကြားလိုက်ရဘူးအဲ့အချိန်ကမှသူတို့ကဒီမှာဝင်ပြီးစစ်ဆေးပြီးတော့ဆက်ပြည့်ရည်ကြမှာတိုင်ချက်ဖွင့်တာဆိုတော့နိုင်ငံတော်မှာတာဝန်ယူထားတဲ့ stake holder တွေပေါ့တိုင်ချက်အကြီးကြီးတွေနဲ့တရားစွဲဆိုတဲ့အဖွဲ့ကြီးကလွယ်လွယ်ကူကူနဲ့လုလိုက်လို့ဒါဒီဥစ္စာတွေကအမမာရင်ဖြစ်များဖြစ်သွားသလားကျွန်တော်ကသိတာကတော့ဥပဒေကြောင်းအရမသိတယ်ဒါမှမဟုတ်ကျွန်တော်ကတည်လို့ဘက်ကရှိနေနောက်မြေဆာရတော့အဲရှိနေကျွန်တော်ကိုပြန်လာမျိုးတော့မေးပါတယ်တော့ထွက်ဆိုသွားတာ15မိနစ်လောက်ပဲရှိတယ်သူတို့ကပြန်လာမျိုးကိုမေးတာအဲကျွန်တော်ကနှစ်နာရီကြော်တယ်တော့ကြားတယ်ကျွန်တော်လည်းကောင်းအောင်မို့ ECC စိတ်ကြီးလက်ရှိဖြေပါတယ်အဲနောက်ဆုံးကျွန်တော်ကိုသူကမေးတယ်ဘောကန်းစစ်ကြီးရဲ့တရားခံပြတဲ့တည်ဖြစ်လားဥပဒေပညာရှင်ဖြစ်လားတို့မိတဲ့ခါကျွန်တော်ကမဟုတ်ဘူးဒေါ်ဆန်းစုကြည်ရဲ့တက်တည်ဖြစ်နေကျွန်တော်အခုလာပြီးထွက်တာပါနောက်ပြီးတော့ဥပဒေပညာရှင်တယောက်ကြီးနဲ့တရားဥပဒေကိုကျွန်တော်သုံးသပ်ပြတာပါဒါအပြင်ကိုကျွန်တော်ကတရားစီစနစ်အခုတရားရုံးကိုကျွန်တော်အခုညီလာပြတာပါလို့ကျွန်တော်ကြည့်လို့ကျွန်တော်ရိုးသားသားပါကျွန်တော်ပြည်သူတယောက်အနေနဲ့ဒါပါခင်ဗျာကျွန်တော်ကပြောချင်တာကတော့
ဟုတ်ကဲ့ခင်ဗျအဲ့တော့ဆရာဦးဝင်းတက်ခင်ဗျအခုဦးကြည်ဝင်းကတော့ဥပဒေသမားတယောက်အနေနဲ့ तू ကတာမန်ပြည်သူတယောက်ဥပဒေကိုလိုက်စားတဲ့ဥပဒေပညာရှင်တယောက်အနေနဲ့ပြောတာပါခင်ဗျအခုဒီအမှုမှာဥပဒေအမှန်တိုင်းဖြစ်ဖို့ဟာရောဘယ်လောက်များချန့်ဘယ်လောက်များအခွင့်အရေးရှိပါသလဲခင်ဗျ
ဥပဒေတိုင်းအခွင့်အရေးဘယ်လောက်ရှိတယ်လဲဆိုတာတော့အမှန်တိုင်းပြောရရင်တော့ကျွန်တော်ကတော့ဥပဒေတိုင်းကတော့ဥပဒေနဲ့လုပ်ရင်တော့ဥပဒေတိုင်းလုပ်ရင်တော့ဥပဒေအတွက်အခွင့်အရေးတွေအများကြီးရှိတယ်လို့ကျွန်တော်ပြောချင်ပါတယ်ဟဲ့လားခုနဆရာဦးကြည်ဝင်းလည်းအချင်းနဲ့တည်းမှာပါသွားပါပြီဟဲ့လားတရားဆွဲတာဘုံကလည်းမဟုတ်ဘူးဟဲ့လားအာတာဒီအကြောင်းပြချက်တွေလည်းလွဲနေတယ်တော်စုမကျွလွန်လာတွေလည်းရှိတယ်စသဖြင့်ပြောရဒါတွေအကုန်လုံးအထောက်အထားတွေအများကြီးကိုပြောလိုက်လို့ရှိရင်အဲ့ဒါတွေကိုလည်းတရားရုံးကလည်းဥပဒေအတိုင်းပဲလုပ်ကြမယ်ဆိုရင်ကျွန်တော်အများကြီးဝေးကြည့်ပါတယ်အလားလာကောင်းတွေအများကြီးရှိပါတယ်ကျွန်တော်လေးချက်တွေအများကြီးရှိပါတယ်သို့တော့ကျွန်တော်ပြောချင်တာကဒီတရားရုံးကဥပဒေတိုင်းလုပ်တဲ့ဟာမှမဟုတ်ဖဲဘူးလုပ်မှလည်းမဟုတ်ဖဲဘူးဟုတ်လားထောင်ချဖို့သာလုပ်တာထောင်ချဖို့ကြားနေတာဟုတ်လားထောင်ချဖို့လည်းစက်ကုံတိုးပြီးကမှအနာကြောင့်မှရှေ့မှာဟိုနိုင်ငံတကာရဲ့တုံ့ပြန်မှုလို့ခေါ်ရမယ်ပေါ့ဗျာလက်သုံးကလည်းပြည်သူရဲ့အဲ့ဒါဒေါသဟုတ်လားဒီနဲ့ဒေါသထွက်မှုကြီးဆိုတဲ့ဥဒရာကြီးနဲ့ပြုလို့သာအဲ့ဒါဘရိတ်လေးအချိန်လေးနဲ့အုပ်ပြီးတော့အဲ့ဒါအချိန်တတ်တာဟုတ်ဗျာလက်တကယ်ကတော့ဘာမှဖရင်ပြူမှာမဟုတ်ထောင်ချမှာပဲဥပဒေအတိုင်းလုံးဝမဟုတ်တဲ့အခါကျတော့ဥပဒေအရဘယ်လိုလားလာတယ်ရှိလဲဆိုတာပြောဖို့သိလို့မင်းလို့ကျွန်တော်တော့မထင်ဘူးညာ
ဟုတ်ကဲ့ခင်ဗျကျွန်တော်တို့ဒီနေ့ RF တနုနဲ့စကဝိုင်းအတွက်ပေးထားတဲ့အချိန်ကလည်းတော်လေးနှဲသွားပြီဖြစ်ပါတယ်ခင်ဗျအခုအဲ့တော့ပါဝင်ဆွေးနွေးကြတဲ့ပုံကို၄ဝနေပြီးတော့အချင်းချုပ်ပြီးမိမိပြောလို့ရများကိုပြောပါကျွန်တော်ဖိတ်ခေါ်ပါတယ်အဲ့တော့ဒေါကင်ဆော့ဒီခင်ဗျဘာများပြောလို့ပါလဲခင်ဗျအ
ဲဒီမှာတော့ဥပဒေနဲ့ပဲဟုတ်ဖြတ်နေတယ်လို့ပေါ့နော်ဘာဖြစ်လို့တုန်းဆိုတော့ဟိုအခုနာဥကြည်ဝင်းရှင်းပြတယ်လို့ဆိုလို့ရှိရင်ဒီမှာတို့ဒေါအောင်ဆန်းစုကြည်ဘက်ကအကုန်လုံးကခိုင်ခိုင်မာမာအကုန်လုံးရှင်းပြနိုင်တဲ့အတွက်ကြောင့်ခိုင်ခိုင်မာမာဒီဘက်ကရက်တီတာတွေမှတ်ကန်းနေတယ်ကြောင့်သူတို့မှသူတို့မတရားတာလုပ်ချင်ပြီနဲ့လို့လဲဒီတရားဥပဒေကြောင့်ရလုံမရတဲ့အတွက်ကြောင့်သူတို့ရက်ဆိုင်ပြီးတော့နောက်ထပ်သူတို့အကြံဉာဏ်ထုတ်နေသလားလို့ပေါ့နော်2030ရွေးကောက်ပွဲသူတို့လုံမယ်ဆိုရင်ဒေါအောင်ဆန်းစုကြည်ကိုလွတ်လိုက်ရင်ဒေါ်အောင်ဆန်းစုကြည်ကလူလူကောင်းဆောင်ဆိုတော့ဒေါ်စုရဲ့စကားတခွန်ထွက်မှာကိုသူတို့အမတန်စိုးနေတယ်လို့ပဲကျွန်မတော့ယူဆပါတယ
်။ဟုတ်ကဲ့ဒေါကင်ဆော့ဒေးကျေးဇူးပါတယ်ခင်ဗျ။ဥမာမောင်ရေးဘာများပြောဦးမလဲခင်ဗျ
။ကျွန်တော်ကတင်ပြသလိုပါနော်အဖြစ်ပြဆိုင်ကတော့ဒီမှုကလုံးဝမဖြစ်တဲ့ကိစ္စလို့ပဲအားလုံးကလက်ခံထားတယ်ဆိုတော့ကျွန်တော်ပြည်သူအသိပေးခြင်းနဲ့နောက်ပြီးတော့ကျွန်တော်တို့ပေါ့နော်ဘယ်လောက်ထိဖိအားပေးမလဲဆိုတဲ့ကိစ္စမှာလည်းကျွန်တော်ခုနတင်ပြသလိုပြည်သူကဘလောက်ထိလူချင်တာလဲဒီအဖို့ကလုံးဝပျောက်သွားဖို့တင့်နေဆိုတဲ့အနေထားမှာပြည်သူကတောင်းဆိုရင်တော့ဒီအချိန်မှာအခုရှိတဲ့အနေထားမှာကတော့ PP ဆိုင်ရာကပြည်သူတောင်းဆိုတဲ့အတိုင်းတိုက်ဖို့အနေထားအသင့်ရှိတယ်ဆိုတာတော့ကျွန်တော်ပြည်သူကိုထပ်ပြီးတော့ဒီပေးချင်ပါတယ်ခင
်ဗျဟုတ်ကဲ့ကျေးဇူးပဲဥမောင်ခင်ဗျဟုတ်ကဲ့အရှင်းနေဦးကြည်ဝင်းရောနောက်ဆုံး
ကျွန်တော်ကဒီမွေးငါရောင်းစနေတာဆိုလမ်းပြီးပါလေကျွန်တော်ကဒီတိုင်းပြည်မှာတော်တော်လေးပြည်သူလူထုကကျွန်တော်ဒီမွေးငါရောင်းစတဲ့ဈေးတွေဆိုတော့ပြည်သူလူထုစောင်းနေကြတော်တော်မပြေလည်ဘူးကြတော်တော်ကိုဆင်းရဲနေတယ်လူတွေလည်းနောက်ပြီးတော့အကုန်လုံးပြည်သူလူထုကသိတယ်ဒုက္ခသုက္ခတွေနဲ့အများကြီးဒုက္ခရောက်နေကြတာ ဲ့တော့ဒီကြေကနာကြီးအားလုံးဟာဒီဒေါ်ဆန်းစုကြည်ကျွန်တော်အနေနဲ့တော်တော်ဘူဂျုံမူကြီးတန်းရှိပေါ့နော်တတ်မလို့အစိုးရရဲ့ကောင်းဆောင်ပေါ့ဘူဂျုံမူကြီးတန်းရှိဆိုတာပြည်စုံဆွေးနွေးရေးလုပ်ဖို့တော့တိနေသောထောင်းခွန်ဆိုတာကြီးညာကျလည်းထွက်ထားတယ်ကြာနောက်ပြီးတော့ဒီပြည်စုံဆွေးနွေးဖို့ဆိုတဲ့လမ်းကြောင်းကြီးရလည်းပဲရှိနေသေးတယ်ကြာနော်ဒါပြတ်သွားတာလည်းမဟုတ်အဲ့တော့ဒေါ်ဆန်းစုကြည်နဲ့ကျွန်တော်ဘူဂျုံမူကြီးတန်းရှိလို့လည်းပြည်စုံဆွေးနွေးဖို့ဆိုတဲ့တိနေသောထောင်းခွန်ဆိုတာကြီးရလည်းရှိနေတယ်ကျွန်တော်ဟိုတုန်းကဒီတမရကလေးကြီးတို့တော့ကျွန်တော်တတိယရယ်ပြ1962ခုနှစ်ကတမရကလေးကြီးကအဲ့ချိန်မှာရုရှားနဲ့ဖြေးတိုက်ပွဲရှိတဲ့ခါမှာသူထပြောတဲ့စကားပဲခစ်တစ်ခစ်ကိုတဲ့ကိုစားပြည့်တဲ့သူတွေကလည်းရင်းနေအဲ့ခစ်ကပြဿနာကိုဖြေရှင်းဖို့ဖြေရှင်းရတော့ကျွန်တော်တို့အခုနှစ်ပေါင်း20ကြာတဲ့ခစ်ကဒီတစ်ခစ်လုံးကတစ်ချက်မှအဆက်ပြတ်မသွားဘူးကျွန်တော်တို့88ကနေပြီးတော့အရေးကြီးဖြစ်ပြီးတော့လမ်းရပါတီဆိုရှယ်လော့ဘ်စနစ်ကြီးပြတ်သွားပြီးကျွန်တော်တို့ဒီဥစနိုင်ငံကိုထူထောင်မယ်ဆိုပြီးတော့ကျွန်တော်တို့ပြည်သူတွေရောနိုင်ငံရေးသမားတွေရောဒေါ်ဆန်းစုကြည်ရောတိုင်းရင်းသားတွေရောလူလားတဲ့ဒီမိုကရေစီကိုဒီနေ့ကြမလို့ဆိုတာလုပ်ပြပါမယ်ဆိုတဲ့သဘောနဲ့ကျွန်တော်လာတာတော့ဒီခစ်ကပြက်တာဖြည့်ရှင်းမှုတောင်းဝါဒီခစ်ကိုကိုစားပြုနေတာဘယ်လိုလဲဆိုရင်88ကြောင်ပေါ်လာတာဒေါ်ဆန်းစုကြည်88ကြောင်ပေါ်လာတာလူသားလူကြီးဖွဲ့ချင်း88ကြောင်ပေါ်လာတာကနာအဖပေါ်တယ်တတ်မလို့အစိုးရတမလို့ဆိုတော့ကျွန်တော်တို့ပူဂျုံကြီးတန်းရှိပေါ့အဲ့ဒီလေးပွင့်ဆိုင်ဟာဒီဖြစ်ကြီးရဲ့ပြဿနာကိုဖြေရှင်းမှာဘူးရမဖြေရှင်းရင်ဘလုံးကြီးလက်မှတ်မရဘူးကျွန်တော်အဲ့ဒါပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပဲဦးကြည်ဝင်ဆရာဦးနဲ့ညီကောင်ကျောင်းအနေနဲ့ဗာမပြောလို့ပါလဲခင်ဗျာ
ညီကောင်ကျောင်းပြောချင်တာကတော့ဆရာဦးမမောင်ပြောသွားတဲ့အထက်မှာလည်းကျွန်တော်သတိထားမိတာကဟဲ့လားနိုင်ငံတကာဖိအားပေးခြင်းနဲ့ပါတယ်ဆိုတာဒီကဘာဒီအပေါ်မှာနောက်ဆုံးမိကြဘာတီလဲဆိုကျွန်တော်ပြည်သူတွေတောင်းဆိုမှုကဘယ်လောက်ရှိတယ်လဲကျူရီကဘလောက်ကလာတောင်းချူကလေးဟလာဘလောက်မှာဆိုတော့ရုံကလှုပ်ရှားတယ်လေအဲ့ဒီမှာမှာသွားတည်ရဆိုတဲ့အချက်ပါတဲ့ခါကျတော့ကျွန်တော်ပြောနေတာဒါပဲကျွန်တော်ပြောနေတယ်ဗျဘာလို့ဆိုလို့ရှိရင်ဟလာကျွန်တော်တောင်းချူပါဟလာအခုကျွန်တော်အမှန်တိုင်းပြောရင်ကျွန်တော်တရားရုံးရှိမှာဟလာအခုတရားရုံးလုပ်တယ်ဆိုတဲ့အချိန်ကစပြီးတော့တရားရုံးရှိတော့မိုးရတရားရုံးနဲ့တမိုင်းလောက်ဝေးနေနေရမှာအဲသူတို့ပိတ်ထားတဲ့ရှိမှာသွားပြီးကျွန်တော်ထိုင်နေကြတယ်ဗျဟလာထိုင်နေကြတယ်ကျွန်တော်ပြောနေနေရမှာအဲ့ဒါနဲ့ပတ်သက်ပြီးတချို့ကလည်းနိုင်ငံရေးအသေးပဲမရှိဘူးလို့ဟလာအတင်တော့ချင်းချင်းပဲဟလာဒေါ်စုဟိုချီယူသွားနေရခါဟလာမသားတော်မှမသားပို့ရသေးတာဗျာဟလာကျွန်တော်ခေါင်းဆောင်တယောက်ခင်ဗျာဒီဒုက္ခရောက်ပြီးတော့နေတဲ့တရားဥပဒေရောက်ဖြစ်နေနေရမှာအဲကျွန်တော်တွေဒါတွေကိုကြောက်ခိုင်းမနေနိုင်ဘူးဟလာအချိန်ဖြုံးနေပဲပြောပြောနိုင်ငံရေးအသိပဲမရှိဘူးပဲပြောပြောကျွန်တော်တော့အဲ့လိုတစ်ခုမှမယုံဘူးဒါတော့ကျွန်တော်သွားပြီးတော့လူတွေနဲ့အတူကျွန်တော်ထိုင်နေပါတယ်ဟလာအဲကျွန်တော်ဒီခေါင်းဆောင်တယောက်နေလည်းမဟုတ်ဘူးနိုင်ငံရေးသမားတယောက်နေလည်းမဟုတ်ဘူးကျလို့ဟလာရက်တိုင်းနေတိုင်းနေတိုင်းနေတိုင်းသွားထိုင်ပါတယ်အဲ့တော့ကျလို့ထိုင်နေဆိုတာဆန္ဒပြနေတာမဟုတ်ဘူးကျွန်တော်ပြောတာလူတွေကိုလည်းပြောတယ်တို့ဆန္ဒပြနေတာမဟုတ်ဘူးအချိန်ထဲမှာပဲတို့ကဒီမှာသွားပြီးတော့ဝီလီလီတို့ဟလာအဲနတ်ကာယာကြီးမောလုပ်နေတာမဟုတ်ဘူးတို့ဘာလုပ်နေတာလဲတို့ကတို့ရဲ့ဆန္ဒတွေကိုဖော်ပြနေတာနေရာပေါင်းများစွာကလူကြီးလူငယ်ဟလာသေယုတ်ကလာဖုန်ကြီးမဲပြလာရင်ဒေါ်စုနဲ့တသွေးတသားလေးရှိတာကိုပြနေတာကျွန်တော်အဲ့လိုဟာမျိုးပြမှုဟလာအမှသာပြုတ်ပြီးတော့နောင်ဝင်လဲတလျှောက်လုံးဟလာဒေါ်စုတောင်ကြသွားတဲ့အခါမှာဟလာအခုတောင်သူကမကြင်ထောင်ကြတော့မယ်ကျွန်တော်ဘယ်လိုကျွန်တော်ရဲ့ဆန္ဒတွေကိုဘယ်လိုဖော်ထုတ်ကြမလဲဘယ်ပုံစံနဲ့လုပ်ကြမလဲကျွန်တော်နီးလိုက်ရှာမယ်ဒါရီဟာလူလူရဲ့တောင်းဆိုမှုတွေပဲလူလူရဲ့ဆန္ဒသဘောထားတွေပဲဆိုတာကိုအဲ့လိုကိုဖြစ်အောင်ကိုပြရမယ်အဲ့လိုပြခြင်းအဖြစ်ဟလာကျွန်တော်တွေကအဲ့ကတစ်ဆင့်တစ်လမ်းပြီးတော့နိုင်ငံရေးအသစ်ကိုရှာနိုင်မယ်နိုင်ငံရေးအသစ်မရှာလို့ကတော့မရဘူးဟဲ့လားအဲဒီအချိန်တန်တော်ကြာညီညာချက်ထုတ်လိုက်စာရေးလိုက်ဟဲ့လားတော်ပြောလိုက်တောင်းပြောလိုက်နေရတော့မဖြစ်တော့ဘူးဟဲ့လားဒီအချိန်ကနိုင်ငံရေးအသစ်ရှာမယ်ဒီအဲ့နိုင်ငံရေးအသစ်ဆိုတာကလည်းဟဲ့လားအဲကျွန်တော်တို့မှာစစ်အာဏာရှင်စနစ်ကိုဆန့်ကျင်တဲ့ဆိုတဲ့မူနဲ့ဟဲ့လားနောက်တစ်ခါညီညွတ်ရေးဆိုတဲ့ပုံထဲမှာဟဲ့လားကျွန်တော်ဖော်ထုတ်ဖို့ပဲအဲ့တော့နိုင်ငံရေးအသစ်ကိုကျွန်တော်ရှာရှာခြင်းဒီပင်လေအဲကျွန်တော်ခဏခဏပြောနေတယ်အဖောက်ထွက်တဲ့ဟဲ့လားဒါလုပ်ငန်းတစ်ခုပဲအစပဲလို့ကျွန်တော်ပြောချင်ပါတယ်အဲ့ဒီညမှာတိုင်းပြည်ပြည်သားတွေပါအောင်လုပ်ပါတိုင်းပြည်ပြည်သားတွေကမိမိရဲ့ဆန္ဒတွေကိုလည်းဖော်ထုတ်ကြပါဟဲ့လားနိုင်ငံရေးသမားတွေနဲ့အတူပဲပြောပြောဟဲ့လားအဲသူတို့လည်းတခြားနိုင်ငံရေးအင်အားစုတွေနဲ့အတူပဲပြောပြောပြည်သူပြည်သားများကလည်းမိမိရဲ့ဆန္ဒဖော်ထုတ်မှုတွေကိုလုပ်ကြပါလို့ကျွန်တော်တိုက်တွန်းချင်ပါတယ်အဲ့ဒါဟာကျွန်တော်ရဲ့နိုင်ငံရေးဖောက်ထွက်မှုရဲ့လမ်းစာပဲဖြစ်ပါလိမ့်မယ်လို့ကျွန်တော်ပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာကြီး
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာလာဘုတာမျိုးကလွှတ်တော်ကိုယ်စားလက်ရှိနေဦးကြည်ဝင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဒေါက်ခင်စောတေးဂျီနန်ချောင်းကကျေးဇူးအများကြီးတင်ကြောင်းပြောကြားခွင့်ပြုပါခင်ဗျာ
ဟုတ်ကဲ့ပါရှင
်ဦးမောင်မောင်ရေကျေးဇူးပဲဗျာ
ဟုတ်ကဲ့ကျွန်တော်အားလုံးတော့ဒီခုပါပဲကျွန်တော်တို့အားလုံးကြိုးစားနေပါတယ်ကျွန်တော်တို့ကိုလိုအပ်တာရှင်လည်းလှမ်းပြီးညွှန်ကြားပါလို့ဒါတော့ပဲပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာတော်ရချင်းအားလုံးလည်းရှင်လန်းချမ်းမြေကြပါစေခင်ဗျာ RF တင်းတို့ရဲ့စကောင်းဝိုင်းကိုဒီမှတင်ရနာခွင့်ပြုပါ